ရှင်များခင်ဗျာမြို့သားတမဂုစီဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရရဲ့တက်တန်းဟာအခုဆိုရင်ဒီနေ့ပြည်တော်မှာပါရသားစိုးရရဲ့တင်းစားတက်တန်းအတွင်းမှာနိုင်ငံရေးစီးပွားရေးလူမှုရေးအတက်ချက်ဘာတွေရှိခဲ့တယ်လဲရှင်းမအောင်ဘာတွေမျှော်လင့်နိုင်မလဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးတော့ကျွန်တော်ဆွေးနွေးပွဲအတွက်ကိုပြည်နယ်ဆွေးနွေးတဲ့ပုံစံလေးရောက်နေကြပါပြီဟိုနောက်တစ်ခုကကျွန်တော်ဆွေးနွေးပွဲအတွက်ကို Facebook တွေ email တွေနဲ့ပို့ထားတဲ့စာတွေတော်တော်များရှိပါတယ်ဒီထက်က Facebook ပေါ်မှာ message ဟိုပို့ထားတဲ့စာတချို့တော့အရင်ဆုံးကောင်းတော့ဖော်ပြပေးကြပါတယ်တခုကတော့ကျွန်တော် CEO ပို့ထားတာကတော့ကိုအောင်နိုင်စိုးစိုးရဲ့အကောင့်မှာသူကတော့အတက်ကြရရှိပါတယ်တိတိလောက်ကတော့စားတောက်ကုန်ဈေးနှုန်းတွေတက်ပြီးအောက်ခြေလူတန်းစားတွေဒုက္ခပုံများလာတယ်ရွှေဈေးတွေတက်ပြီးရွှေဝယ်ရကနေကျေးဘက်ကိုကြောက်ရမလို့ဖြစ်လာတယ်နေထိုင်မှုဈေးတွေကြီးလာတယ်မှုခင်းတွေများလာတယ်အခွန်တွေတိုးလာတယ်လူစုတစ်ခုတွေပေါ်လာတယ်တာသနာမင်းမိန်လာတယ်ကဲဘဲကွက်ကိုအကောင့်ပြောရမှန်းတော့မသိတော့ပါဘူးဆိုပြီးတော့သူကရေးထားပါတယ်နောက်တူကတော့ကျွန်တော်တို့ email နဲ့ပို့ထားတာပါဒေါက်တာကျော်ရှင်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ကျွေးကျော်တဲ့အရင်မြင့်မျော်လင့်ချက်ပို့ရွေးပို့ရွေးမြင့်ရေဝရလက်တွေခန်းစားချက်မတိတာသေးပြည်သူပိုင်ကဏ္ဍကျူးစားမှုမြင်ရသည်ပုဂ္ဂလိကကဏ္ဍလူဝဲလက်လန်းမမီသေးစီဝိုင်းနေကိုညစက်ကုံတွေရုပ်အားထားတရားမဝင်ရောင်းဝယ်နေရအနှိမ်ခံနေရဈေးကွက်ပြောင်းသူများပြည်သူများနှူးရလူမှုလုံခြုံရေးပျောက်ဆုံးလူသတ်မှုဗလက်ကာယပြုမှုနဲ့အမှုချမ်းစီးမှုတွေတိုးတက်မြမရင်ချင်းမှုနှိမ်ချမွေးစီဝဒုနဲ့တဲ့ဖန်စီရမိကုန်စင်းလုံးလိုက်လို့မမီအချိန်အလျန်စားနဲ့ပင်စင်စားပြီးမခံတာပို့ဆောင်ရေးတိုးတက်တဲ့စိုက်ကဲကြောင့်တရားသူတနည်းမှာတိတ်ခဏနီးပါရှိစေကုစီမြင့်တဲ့စေယုံကလေးတွေမှာအကျိုးပဲဒဏ်ရာရသူတွေနဲ့ပြင်းနေနေတယ်အမြန်ပြင်ပေးဖို့လိုပါတယ်ဆိုပြီးသူကရေးပါတယ်ဒါတော့ကျွန်တော်တို့ပြပို့ထားတဲ့စာတချို့ပါဆိုတော့ဒီလိုပေါ့လေဟိုတချို့ကလည်းကောင်းနေဆိုးနေအဲ့လိုဒေါ်လာမြင်နေရတော့အမျိုးမျိုးကျွန်တော်တို့ရေးပို့ထားတယ်ရှိပါရဲ့အခုတော့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ယူရအမြင်တချို့ကိုကျွန်တော်ကြားချင်ပါသေးတယ်ဆိုတော့ဒီတမဆုံးတူရတော့ဒီမြန်မာနိုင်ငံမှာဒီမဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့မြန်မာနိုင်ငံကဥအောင်သူငယ်မှာဆိုတော့ဥအောင်သူငယ်ရဲ့အမြင်ကိုလည်းကျွန်တော်ယူရကြားချင်ပါတယ်ဒီ NLD အစိုးရတနည်းတားဆောင်ရွက်ဖက်ကမြရဲ့မှာယူရပြောမယ်ဆိုရင်ကောင်းသလားညံ့သလားမစိုးလို့ပြောရမလားဘလို့အကဲပြတ်နိုင်မလဲဥအောင်သူငယ်
ဟုတ်ကဲ့ဟိုကျွန်တော်တို့သူ့ရဲ့အစိုးရရဲ့စွမ်းဆောင်မှုကိုပြောရရင်တော့တော်တော်လေးအားမရစရာအခြေအနေရှိပါတယ်။ဆိုတော့ဒီပြင်တော့ဟိုပြည်သူရဲ့စားဖို့နေရေးကိစ္စတွေကိုကျွန်တော်တို့ဟိုပေးချမဆောင်ရပေးနိုင်ဘူးအထူးသဖြင့်ခုနပြောခဲ့တဲ့အတိုင်းနဲ့ကုန်စည်နှုန်းတွေပြတ်လာတယ်။ဟိုကျွန်တော်တို့စီးပွားရေးအခြေအနေအလားအလာမကောင်းဘူး။ဆိုတော့ဒါတွေရှိလို့ပဲတစ်ဖက်မှာလည်းဒီကျွန်တော်တို့ပြည်သူတဦးချင်းရဲ့ဘဝဟိုလုံခြုံရေးနဲ့ပတ်သက်လို့ပြောမယ်ဆိုလို့ရှိရင်လည်းခုနပြောခဲ့တဲ့အတိုင်းပါပဲဒီဆက်မှုတွေများလာတယ်၊ရာဇဝမှုတွေထူထောင်လာတယ်သတ်ပြင်းဒီအခြေအနေတွေကတော့အမှန်ပဲဖြစ်ပါတယ်။ဆိုတော့နောက်တစ်ခုကဟိုပြည်တွင်းငင်းညာရေးအတွက်ကိုအစိုးရကအားလုံးကွန်ဆိုက်လုပ်နေတယ်ပြောပြမယ်လေ။ဟိုကျွန်တော်တို့တိုက်ပွဲတွေဆက်ဖြစ်နေတာတော့အားလုံးသိပါပဲ။ဆိုတော့အဲ့တော့ဒီအနေအထားမှာဘယ်လိုဆက်လက်ပြီးအားကောင်းမလဲပေါ့နော်။ကျွန်တော်တို့တော်တော်ရှာတော့ခက်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့ဒီမြန်မာပြည်သုံးသက်တဲ့ဒေါက်တာရန်မျိုးသိန်းလည်းကျွန်တော်တို့ပြည်နယ်ဆွေးနွေးဖို့ရောက်နေပါတယ်။ဒေါက်တာရန်မျိုးသိန်းအမြင်ရောခင်ဗျာ။ကျွန်တော်တို့ဒီ NLD ရဲ့တနစ်တာအတွင်းမှာယူရသုံးသက်မယ်ဆိုလို့ရှင်ဘယ်လိုသုံးသက်နိုင်မလဲ။
ကျွန်တော်မြင်တော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဟာပေါ့လေကျွန်တော်တို့နှစ်ပေါင်း90ကျော်လောက်ပေါ့လေဒီအာရရှယ်စနစ်အခြေခံတိုင်းနဲ့ဖြစ်လာတဲ့ဇန်နရာကြီးကိုမဆက်ပြီးတော့ဟိုပြုကျင်ဖို့အတွက်ပေါ့လေဒါလုံးဝနှစ်မှာဆက်ပြီးတော့ခြေလမ်းဆခဲ့တယ်လို့ယူကြီးကသုံးသပ်လို့ရပါတယ်ဗျဒါပေမဲ့အဲ့ဒီလိုခြေလမ်းဆခဲ့တဲ့နေရာမှာဆက်ပြီးတော့ခြေလမ်းကလေးကိုကကျွန်တော်အမြင်အားဖြင့်တော့အားနည်းချက်တွေလိုအပ်ချက်တွေအတော်လေးကိုရှိခဲ့တယ်လို့ပြောချင်ပါတယ်။အထူးသဖြင့်ပြောရလို့ရှိရင်ပေါ့လေကျွန်တော်တို့အစိုးရရဲ့ဝင်ကြီးအဖွဲ့စည်းတဲ့နေရာမှာကိုစပြီးတော့ဒီပြောစရာဆိုစရာတွေပြောတော်ဆိုတာနေအတော်ဟိုညံနေတာကိုတွေ့ရပါတယ်။အဲ့ဒီလိုအခြေအနေမျိုးမှာကျွန်တော်အမြင်အားဖြင့်ပေါ့လေလက်ရှိတကယ်အာဏာရှင်စနစ်ကနေကျွန်တော်တို့ဒီမိုကရေစီစနစ်ကိုဆက်ကူးမကူးကာလမှာတကယ်အားဖြင့်တော့အတိုင်းအတာတစ်ခုတည်းအားကောင်းတဲ့အစိုးရတည်းရဖြစ်မယ်ဆိုရင်တိုင်းပြည်နဲ့ပြည်သူလူထုအတွက်တကယ်အကျိုးပြုနိုင်တယ်လို့ကျွန်တော်ကမြင်ပါတယ်။နောက်တစ်ချက်ကအဲ့ဒီအစိုးရဟာနော်ကျွန်တော်တို့တိုင်းပြည်ရဲ့နော်ပြဿနာကြီးတစ်ခုဖြစ်တဲ့ဒီအရက်ဖက်စစ်ဖက်ဆက်ဆံရေးကိစ္စကိုလည်းပဲခိတိရောက်ရောက်နဲ့ဟိုထိန်းသိမ်းညှိနှိုင်းဆောင်ရွက်နိုင်တဲ့အစိုးရမျိုးဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်။နောက်တစ်ဖက်ကလည်းဒီငင်းငင်းရင်းနဲ့ပတ်သက်ပြီးတော့လည်းပဲဟိုတက်မတော်လေးကိုတိုင်းသားလက်နက်ကန်ဖွဲ့စည်းနေလေရောအထီးထီးရောက်ရောက်ပေါ့လေဟင်းနိုင်ဥဆောင်မှုပင်းနိုင်တဲ့အစိုးရအဖွဲ့မျိုးဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်။နောက်စီးပွားရေးပိုင်းမှာလည်းပဲခုနပြောတဲ့ကျွန်တော်တို့ဒေသတွင်းနိုင်ငံတွေနဲ့နှိုင်းယှဉ်ပေါ့လေကျွန်တော်တို့နိုင်ငံမှာ နော်နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေလာပြီးတော့ရင်းနှီးမြှုပ်နှံ၌အောင်ဆွဲဆောင်နိုင်တဲ့မလုံးပေးနိုင်တဲ့ပတ်ဝန်းကျင်မျိုးကိုအထူးတော်နိုင်တဲ့အစိုးရမျိုးဖြစ်ဖို့လိုအပ်ပါတယ်။အဲ့ဒီလိုလိုအပ်ချက်တွေဘက်ကနေကြည့်မယ်ဆိုရင်တော့လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဟာအောင်မမရသေးဘူး။နော်ဆံမှုပွဲရှုံးနိုင်နေသေးဖြစ်တယ်။အဲ့ဒီရှုံးနိုင်နေမှုကိုလာမယ့်၄နှစ်အတွင်းမှာအကောင်းဆုံးပြင်ဆင်ပြီးတော့တော့အထူးရောက်ဆုံးဆောင်ရွက်ဖို့လိုအပ်နေသေးတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်။ဟုတ်ကဲ့တကယ်တော့ဒီအစိုးရတရက်ချင်းနဲ့အသက်ဆက်ဆက်တက်လာတဲ့အချိန်မျိုးဟာဟိုတာမန်အချင်းကတော့ကိုလို့ချင်းကန်ကျင်တဲ့မူဝါဒတွေကိုတွန်းလုံနိုင်တဲ့ဒီအင်ဂျီအားဖြင့်အချိန်မျိုးဖြစ်တတ်ပါတယ်။အထူးသဖြင့် NLD ပါတီဆိုလို့ရှိရင်လည်းဒီလူလူကတစ်ခဲနဲ့တောက်ကမ်းမှုနဲ့တက်လာဆိုတော့တကယ်ဆိုရင်တော့လှုပ်ရှင်တဲ့မူဝါဒတွေကိုတွန်းလုံတာမျိုးဟိုဖြစ်ရမှာပါ။ဒါပေမဲ့ဒီလိုအချိန်မျိုးမတွေ့ရတာဘာကြောင့်လို့ပြောနိုင်လဲ။ဟိုဥပမာငင်းကလေး
ဟိုချုပ်ကံမှုပြင်ရပါလေခင်ဗျာဆိုတော့နောက်တစ်ခုကကြတော့ဒီဟိုဒေါ်ဆန်းစုကြည်အနေနဲ့လည်းပေါ့နော်ဂျန်နဲ့အင်အားစုကြီးနောက်တစ်ခုကကြတော့သူ့ရဲ့ပါတီကိုနိုင်ကိုဟိုတော်တော်လေးမယုံမကြည်ပဲနဲ့ဟိုတံတရားထားတဲ့ပုံစံမျိုးရှိပါတယ်ဒါကြောင့်မလို့တချို့တာဝန်တွေကိုဒီတခြားဟိုအရေးရှိတဲ့လူတွေကိုခွဲဝေပေးတာမျိုးမလုပ်ပဲနဲ့သူကိုယ်တိုင်အကြီးဌာနဟိုသုံးခုလောက်တိုင်ရတယ်နောက်တစ်ခါကျတော့အရေးပါတဲ့ဒီကော်မတီပိုဇီရှင်တွေကတော်တော်များများမှလည်းဟိုကန့်ရတဲ့သဘောရှိပါတယ်ဆိုတော့ဒီအနေထားမှာပဲဟိုမလုံနိုင်မကင်နိုင်ဖြစ်လာတဲ့အနေထားမျိုးတွေရှိပါတယ်ဆိုတော့နောက်တစ်ခါကျတော့ဒီအစိုးရဒီဖွဲ့စည်းရေးကိစ္စအပြင်ဟိုကျန်တဲ့အရေးပါတဲ့ institution တွေဖြစ်တဲ့ကျွန်တော်တို့လူခွင့်ရေးကော်မရှင်တို့နောက်တစ်ခါဒီအကျင့်ကျက်ခြားခြားမှုတိုက်ခိုက်ရေးကော်မရှင်ပေါ့ဆိုတော့ဒီလိုကိစ္စတွေမှာလည်းဟိုလုံလောက်တဲ့လူအင်အားဖြည့်တာမျိုးတွေအခုချိန်ကြီးမတွေ့ရသေးဘူးခင်ဗျာဆိုတော့အဲ့လိုအနေထားမှာအခုကြွားနေတဲ့ပုံစံကတော့တယောက်တည်းဆုံးဖြတ်တယောက်တည်းသွားစသဖြင့်ဒီလိုပုံစံမျိုးဖြစ်တဲ့အခါကျတော့လက်ဟာမှုတွေဖြစ်လာတာလေဒါဟိုသဘာဝကျတယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ဟုတ်ပါရဲ့ဒီ NLD ဆိုတဲ့လက်ထက်မှာဟိုကီရင်းညင်းရေးအတွက်ဆိုပြီးတော့ဆက်စစ်ကြီးဦးဆောင်ပြီး27ပြည်လုံးညီလာခံကျင်းပတယ်တန်းတန်းနဲ့ကန်ဖွဲ့ပြီးအားလုံးလူလူပါလာတဲ့အတွက်မျှော်လင့်ချက်တွေလည်းပေါ်လာတယ်။ဒါပေမဲ့နောက်ပိုင်းမှာတိုက်ပွဲတွေဖြစ်တဲ့ဆွေးနွေးမှုတွေကလည်းတန့်နေတယ်။တခါဒီစီးပွားရေးမှာဆိုရင်လည်းအမေရိကန်ကတန်ခတ်တာတွေပြန်ရုပ်တာလို့လို့ဟိုအကောင်းမျှော်လင့်နိုင်စရာလေးတွေပေါ်လာတယ်။ဒါပေမဲ့နောက်ပိုင်းမှာဒေါ်လာသေးတက်တာလို့ဟိုကုန်စင်းလုံးကြီးရလို့စသဖြင့်ပေါ့လေအဲ့လိုပြဿနာတွေရှိတယ်။နောက်တစ်ခါဒီလူခွေရေးကိစ္စနဲ့ပတ်သက်လို့ရှိရင်လည်းမနစ်တော်ကဒီကုလသမဂ္ဂထရီနီလာကမှာဟိုမြန်မာနိုင်ငံနဲ့ပတ်သက်လို့ထူးခြားခြားဆုံးဖြတ်ချက်မချအောင်ဆိုပြီးတော့ဖြစ်တယ်။ဒါပေမဲ့အခုကျတော့ဒီခိုင်ကိစ္စတို့ဘာလို့စသဖြင့်တန်းသားဒေသရဲ့ပြဿနာတွေနဲ့ပတ်သက်လို့ဒီလူခွေရေးကိစ္စကြီးရှင်းရှင်းလောင်ပြောလာတယ်။ဟိုမနစ်တော်ကပဲဒီလူခွေကောင်စီကလည်းပဲဒီမြန်မာနိုင်ငံကိုအချက်လက်စုံစမ်းကောင်ရှင်လွှတ်မယ်ဆိုတဲ့ကိစ္စမျိုးဒီနိုင်ငံကဆက်ဆံရေးမှာပါဒီလိုအခင်းချင်းတွေပြောင်းလာတယ်ဆိုတော့ဒီတနည်းသားအစိုးရရဲ့တန်းအတွင်းမှာအစိုးရဒီရှင်းဟွာဩဇာကိုကြလာလို့ဆိုနေတာဒေါက်တာရံမျိုးသိအင်းပြောပါဦးခင်ဗျအ
ဲကျွန်တော်နေကတော့ပေါ့လေအဲကျွန်တော်တို့နေလေတဘောတစ်နှစ်တစ်ပတ်ရှိရေတော့ကျွန်တော်အစိုးရပြက်ရကိုကျွန်တော်တို့ကအားကောင်းနေတယ်အဲ့ဒီလိုအားကောင်းနေတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကအားနည်းချက်တွေလိုအပ်ချက်တွေကိုကျွန်တော်တို့လေးလမ်းမောင်းဆောင်နေပေါ့လေကျွန်တော်ပြောနေတယ်ဝေဖန်နေတယ်သုံးသပ်တယ်တတိုင်းနဲ့ကျွန်တော်အမြင်အားဖြင့်ပြောရင်အစိုးရတစ်တည့်ရရေတော့ပထမဆုံးနေ့မှာတော့အစိုးရအနေနဲ့အကောင်ဆုံးဆိုင်ရုပ်ကိုလိုအပ်တယ်လို့ကျွန်တော်ကမြင်တယ်။တော့အခြေခံကောင်းတွေကိုစနစ်တကျပြောင်းလာလို့လိုအပ်တယ်လို့မြင်တယ်။အဲဒုတိယနဲ့တတိယနဲ့သတို့ကနေပြင်ဆင်မှတ်နေတယ်မှာပြည်သူလူထုရဲ့ထောက်ခံမှုနဲ့ဆုံးဖြတ်မှုကတစ်ဖြည်းဖြည်းရိုးကျလာနိုင်တဲ့အနေအထားရှိတဲ့အခါကျတော့ပြည်သူလူထုရဲ့ထောက်ခံမှုနဲ့ဆုံးဖြတ်မှုအမြင့်မားဆုံးဖြစ်တဲ့ကာလမှာတော့ဟိုထောက်ရခဲ့ဖို့ကောင်းတယ်။ဒါပေမဲ့လက်ရှိအချိန်မှာကျွန်တော်အများအားဖြင့်တော့တနည်းရှိပါဘူး။ဒါပေမဲ့ဒီတနည်းဆောင်ရွက်ခဲ့တာလို့ဒီနော်ဟုတ်ပါတယ်ပေါ့ကျောင်းသားရင်သားမခွဲခြားပဲနဲ့တော့ဖြစ်ဖြစ်ရောက်ရောက်မှန်မှန်ကန်ကန်ပြန်သုံးသပ်ဖို့လိုအပ်တယ်လို့မြင်တယ်အဲ့လိုသုံးသပ်ပြီးတော့လာမယ့်ရင်းနဲ့ပါတော့အကောင်းဆုံးအဖြစ်ရောက်ဆုံးအပြည့်အစုံဆောင်ရွက်နိုင်အောင်ဒီပြင်ဆင်တဲ့နေလို့ကျွန်တော်မြင်တယ်နောက်အဲ့ဒီမှာအရင်ကြီးတဲ့အချက်ချက်ကပါလဲဆိုတော့ခုနကောင်မျိုးရင်းဆွေးသွားတဲ့ချိန်မှလည်းပါတယ်အဲကျွန်တော်တို့ကဘာဖြစ်နေလဲဆိုတော့တကယ်တော့အစိုးရအဖွဲ့တွေမှာပဲဖြစ်ဖြစ်တော့ပါတီတွေမှာပဲဖြစ်ဖြစ်နောက်လက်ပေါ်တွေမှာပဲဖြစ်ဖြစ်အသာတွေ့နေရလဲဆိုတော့အကျင့်နဲ့ပြင်းရတာလေးမတွေ့ရဘူးဖြစ်နေ။ဒါဆိုလို့ဒီမှာပြောရတော့အခေါင်းဆောင်လို့ခင်ဗျအားလုံးမှန်တယ်အားလုံးကောင်းတယ်။ဆိုတော့ချစ်ကမှုပုံစံမျိုးနဲ့ကျွန်တော်တို့တွားနေနေဆိုရင်ကျွန်တော်တို့ဟာဟိုအာနာချင်းစနစ်ကိုတော့မကိမတာဖို့လေပေါ်ဝဲပြီးတော့ဟိုပုံဖော်ပြနေတဲ့ပုံစံမျိုးဖြစ်မှာတော့ဆိုရင်ကြာရှိတယ်။အဲ့ဒီအခါကျတော့ဒါမှမင်းနေတဲ့မှာအစိုးရအဖွဲ့တွေမှာပဲဖြစ်ဖြစ်ပါတီတွေမှာပဲဖြစ်ဖြစ်အပပီကောင်းဆောင်နေတဲ့ပတ်သက်လို့ပဲဖြစ်ဖြစ်အစိုးရအကြီးအကဲတွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်လိုအပ်ချက်တွေအားနည်းချက်တွေကိုကျင်းထက်ထက်ဟောခရီးရောက်ဝေဖန်သုံးသပ်ပြီးတော့ခင်းကြီးဆောင်ရွက်နိုင်လို့လိုအပ်တယ်လို့မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါအဲ့လိုကိုဒီဟိုဟိုဒေါက်တာရညိုသိန်းလိုပဲဒီမှာတယောက်ကျွန်တော်တို့ Facebook ကဟိုပြောထားတာတယောက်ကတော့ကိုမြတ်ဆိုတဲ့အကောင့်ပါသူကတော့တိုးတက်မှုနေရလောက်တော့လုံနေရအားရစရာတော့မကောင်းသေးဘူးစီဝိုင်းတိုးတက်အောင်ဦးစားပေးလုပ်တဲ့စီဝိုင်းကောင်းလာရင်ကျန်တာကြီးကောင်းလာမယ်လို့ထင်ပါတယ်အမေစုကိုပဲအားကိုးလုံးနေတီတော်စုဝင်ကြီးကကိုယ်ပိုင်ဆုံးဖြတ်ချက်တွေရေးဝင်လုပ်တင်တယ်ဆိုတော့ဆိုတော့ဒီဒေါက်တာရညိုသိန်းထောက်ကြတဲ့အချက်ကိုဟိုကိုအောင်သိန်းထောက်ကြတဲ့အချက်တွေနဲ့လည်းဟိုအကျုံးဝင်နေတယ်လို့ထင်ပါတယ်နောက်ထပ်ကျွန်တော်တို့ဟိုအီးမေးလ်နဲ့တွေ့ပို့ထားတဲ့စာတော်လည်းဟိုဟိုမိုက်ဆန်ဆန်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီသူရေးထားတာတော့တိတာထင်ရှားတဲ့ပြောင်းလဲမှုတွေတင်မတွေ့ရဘူးအချိန်ဒီတချို့ကပိုပြီးအောင်စိုးလာသေးတယ်လို့ဆိုနိုင်ပေမဲ့လည်းအဓိကအရေးကြီးတဲ့ပညာရေးနဲ့ကျန်းမာရေးမှာလုံနေတဲ့အပြောင်းလဲတွေကနောက်နှစ်အနည်းငယ်ကြာမှတည်လာနိုင်မှာပါအစိုးရတက်တလာပြီးကတည်းကဆရာဆရာမတွေအများကြီးကိုနိုင်ငံခြားပို့တာမျိုးတွေဟာနှစ်တော်ကြာမှကောင်းကျိုးတွေကိုပြည်သူတွေတွေ့ရမှာပါစီရင်နေမှာဆက်အစ်စ်တွေတက်ဆင်ပြီးတော့အခမဲ့ကူတာပေးနေတာတွေကလည်းအားရစရာပါစီးပွားရေးမှာတော့မဆန်းတာတွေကတော့စိတ်မကောင်းစရာပါနိုင်ငံရေးသမားတွေစီးပွားရေးမလုပ်တတ်တာမဆန်းပါဘူးအင်းအာနာရှင်တွေလည်းစီးပွားရေးနားမလည်ပါဘူးစီးပွားရေးသမားတွေကိုသူတို့ကိုကြိုးလှောက်ခိုင်းတော့စီးပွားရေးသမားတွေကသူတို့ကိုတုံးချပြီးပေါင်းစားကြပြီးတော့ကမ္ဘာအဆင့်နီဈေးဝယ်စင်တာတွေဟိုတယ်တွေနဲ့ချစ်နေတာစီးရင်သားတွေကတော့စီးရင်တွေနဲ့ပြေးရဲနှမ်းနေတာပဲအခုအစိုးရတက်ကစီးပွားရေးသမားတွေကိုတုံးချပြီးပြည်သူအများအကောင်ကျိုးကိုလှောက်ခိုင်းရမှာအစိုးရကမဖိတ်ခေါ်လာလားစီးပွားရေးသမားတွေကမကူညီကြလားလားဒါပဲရှိဖြစ်ကျမတို့ရဲ့အစိုးရအဖွဲ့ကကိုကျိုးစွန့်ပြီးအများအတွက်စနစ်တကျရေရှည်ကောင်းကျိုးမျှော်ပြီးလှုပ်တာမို့ညှော်လင့်ချက်အတိနဲ့အားပေးခဲ့ပါလို့ဒေါက်ခင်မျိုးစေကယူထားပါ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီကျွန်တော်တို့ပါဝင်ဆွေးနွေးဖို့ကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်ဒီထက်အရင်ဆုံးကတော့ကျွန်တော်တို့ဟိုပြည်မျိုးကကိုတင်သေးဝင်းမှာကိုတင်သေးဝင်းရဲ့သဘောထားကိုလည်းပဲဆွေးနွေးနေပါတယ်ခင်ဗျာ
ကျွန်တော်သဘောထားရတော့ဗျာလက်ရှိအစိုးရစပြီးတော့ကျွန်တော်တို့ပြည်အောင်စုဝင်ကြီးခါတဲ့အချိန်အစပြီးမားတယ်ဆိုကျွန်တော်တို့မြင်နေတယ်ဒါဖြစ်လို့လည်းကျွန်တော်တို့ကဟိုလက်သမားကိုတန်လက်ပေးပြီးတော့ပညာကိုရေပေါ်ပေးတယ်လို့ဖြစ်နေတယ်ဒေါက်တာကိုဝင်ကြီးကတော့ဘာလို့ခွဲမယ်သိနေမသိဘူးဗျာနိုင်ငံရေးသမားတကယ်စိတ်ကြပြစ်တာနဲ့တန်းကြီးကောင်းနေခြင်းနဲ့သုံးလို့ဆိုတာစိတ်ရှိတဲ့ပရာဟိတသမားတွေကိုဒီအပြင်မှာဒါမှတန်းကြီးရတုတ်တယ်လို့မြန်မာဗျာအလုတ်လုံးမှာပေါ့လုတ်ချင်လေးရှိတဲ့လူမှာလုံမှာပေါ့ဗျာခုတော့ငေါ်ပဲနဲ့ဒေါက်တာကြီးဝင်းကြီးကြီးကတော့အဲ့မှာအစိုးရဘက်ကလည်းကိုယ့်ကားကြီးဖြစ်နေတယ်ဘာလို့လဲဆိုတော့အာနာချင်းလေးလောင်းအောင်နေတဲ့တုတ်တယ်သူကပ္ပါခရိုနီကြီးကိုမကျော်လွှားနိုင်လို့ဖြစ်နေတယ်ကြာနိုင်ငံရေးစိတ်ကမရှိတော့လေတကယ်တော့ဘာမှကျက်ကလွတ်တော်ထဲမှာကျတော့လွတ်တော်ကိုယ်စားလှယ်တွေကလည်းပဲဘယ်လိုဖြစ်နေလဲဆိုတော့ခဏပြောလို့ပဲအာနာရှင်လက်ပါစီနေနဲ့ပဲသူတို့ကပြန်ပြီးတော့လုံးလုံးလာတို့ကလည်းကြည့်နေကြဆိုကြပါဆိုကြကျွန်တော်တို့အုပ်ချုပ်ရေးဆိုရင်လည်းလက်နဲ့ကန်ဖွဲ့ကြီးမဟုတ်ဘူးမဟုတ်တာလည်းညာကျွန်တော်တို့အစိုးရလက်အောက်ကအပြည့်နဲ့ကျွန်တော်တို့တိတ်ကန်းကိုရမယ်ဖွဲ့ကြီးပေါ်အချိန်ကဥရေရအဲ့လိုဥပဒေကြီးအစိုးရဆွဲရမယ်ဘာမှသူတို့မလုံးနိုင်ဘူးလွတ်တော်ကိုယ်စားလှယ်တွေကလည်းဒါကြောင့်မို့လို့တော်စုနေနဲ့တော့အကုန်ကျင်းနေကြတယ
်ဟုတ်ကဲ့ကျေးဇူးပါကိုတင်သေးဝင်ကျွန်တော်တို့နောက်ထပ်ဒီသောတာရှင်တယောက်ကိုထုံးမြင့်ဆိုတာလည်းကျွန်တော်တို့အီးမေးလ်နဲ့ပို့ထားတာရှိပါတယ်ကိုထုံးမြင့်ရဲ့အီးမေးလ်ကိုကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ
စီဝါရေးကိုကြည့်မယ်ဆိုရင်ရှေးမတိုးနိုင်သေးသလိုဘူဝါရများလည်းရေရရာဖြူများကိုချပြနိုင်ခြင်းမရှိပါစီဝါရေးကိစ္စများမှာအစိုးရဖွဲ့ဟာဦးဆောင်နိုင်ခြင်းမရှိဘဲစီဝါရေးလုပ်ငန်းရှင်ဟောင်းများရဲ့ဦးဆောင်မှုနောက်ကိုလိုက်နေတယ်လို့သုံးသပ်ရပါတယ်စီနာရေးပိုင်းကလည်းအရင်လိုပါပဲတိတာနဲ့ပြောင်းလဲမှုတော့မတွေ့ရပါဘူးနေရီသားများနဲ့ခြေရွာအစ်စ်နေမှာပြောင်းလဲသွားတယ်လို့ဘာမှသိစရာမရှိပါဘူးပြည်သူတွေအရင်လိုပဲမီးမလင်းစေသက်သုံးရရှားပါစေလမ်းများကြမ်းတမ်းနေသေးပါပဲတနစ်သာပြည့်သွားတာအစိုးရဘာလို့လုံနေလဲဆိုတာမသိတဲ့ပြည်သူတွေလက်ညှိုးထိုးမလွဲပါပဲဥရေစိုးပွားရေးပိုင်းမှာကြည့်ပြန်တော့လဲအရင်ကားထက်တောင်ပြည်သူတွေလုံခြုံမှုမခံစားရသလိုပါပဲဥပဒေတော့ရှိပါရဲ့ဥရေအထက်မှာလူတွေကများနေတော့အစိုးရတက်ကဥရေစိုးပွားရေးဆိုတဲ့ဇာတ်ကားကိုပြောတော့မပြောရတော့ဘူးဖြစ်နေတယ်ကြောင်းလဲဖို့ဆိုတာအလန်းဝေးနေသေးတယ်ဖွဲ့စည်းပုံပြင်ဆင်ရေးကတော့အစိုးရတက်အနေနဲ့လုံနိုင်ဖို့အလားအလာမရှိပါဘူးညှော်လင့်ချက်လည်းမထားတော့ပါနိုင်ငံရေးကတော့အစိုးဆုံးပါပဲဦးသိန်းစိန်အစိုးရလုပ်ခဲ့တဲ့ငញ្ញမ်းရေးလုပ်ငန်းစဉ်ကိုမထိန်းနိုင်ဘူးဖြစ်နေတယ်ပုံပြီးတိုက်ပွဲတွေဖြစ်လာတဲ့အစိုးရတက်လက်ထက်စစ်ပီးဒုက္ခတွေများကတိမ်းကျော်ရှိလာတယ်တမတော်ကိုထိန်းဖို့မပြောနဲ့ပြောတော့မပြောရရှာပါဘူးတမတော်ဘာလို့လုံနှုတ်ပိတ်နေတယ် NRPC ဖွဲ့ထားတာလဲနိုင်ငံရေးမှာအာဏာဘာမှမရှိတမတော်ကသဘောမတူရင်NRPC လည်းအလကားပါပဲအချုပ်အဖြစ်အစိုးရအသစ်အနေနဲ့တပ်မတော်ရဲ့မျက်နှာကိုကြည့်ပြီးလှုပ်တာထက်ပြည်သူများရဲ့မျက်နှာကိုကြည့်ပြီးရှေ့ဆက်လှုပ်ဆောင်ပေးစီလိုပါတယ်
ဟုတ်ကဲ့ဒါကကျွန်တော်တို့ကိုထုံးမြင့်ဆိုပြီးတော့ အီးမေးလ်နဲ့ပေးပို့ထားတဲ့စာပါဟိုသူ့ထဲမှာလည်းတစ်ခုထောက်ပြလာတာတစ်ခုကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲရေးနဲ့ပတ်သက်လို့မျှော်လင့်မထားတော့ပါဘူးဆိုတော့သူကပြောပါတယ်ဆိုတော့ဟိုဒီ NL ရဲ့တကယ်တော့ NL ရဲ့မူဝါဒမှာဖွဲ့စည်းပုံပြင်ရေးကိုအဓိကစောင့်ရမယ်ဆိုပြီးသူပြောထားတာရှိပါတယ်ဒါပေမဲ့လက်တွေ့မှာဟိုဒါကိုပြောင်းဖို့အတွက်ကိုဟိုပြင်းမြောက်မဖြစ်လာတာဘာကြောင့်များလဲကိုအောင်သူရဲ့သဘောထားဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ကဲ့ဟို NLD ကအခုလက်ရှိအာဏာရလာပြီးတဲ့အခါမှာသူတို့ကဒီအမျိုးသားရင်ကြားစစ်ရေးဆိုတဲ့ကိစ္စကိုဟိုလုပ်မယ်လို့ပြောပါတယ်ဆိုတော့အမျိုးသားရင်ကြားစစ်ရေးဆိုတဲ့ဟာကလည်းအထူးသဖြင့်တော့စပ်ပတော်နဲ့ NLD ကြားတဲ့ရင်ကြားစစ်ရေးလို့ဖြစ်သွားတာပေါ့ဆိုတော့အဲ့ဒီအနေအထားမှာခုနပြောတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပါညာဆိုတဲ့ကိစ္စတွေကနောက်ကိုကြောက်သွားတဲ့ပုံရပါတယ်ဆိုတော့အဲ့ဒီအနေအထားမှာအရင်တစ်ချိန်လုံးကဒီဖွဲ့စည်းပုံပြင်ရေးပြောတဲ့ကိစ္စတွေကပါတီတွင်းမှာရောလွတ်တော်ထဲမှာရောလွတ်တော်ထဲကဒီဥပဒေကြမ်းပြုစုရဲ့ကော်မတီဘက်မှာပါဘာမှအခုချိန်ထိပြင်ဆင်တာမရှိဘူးဆိုတော့သတင်းတွေလည်းကျွန်တော်တို့ဖတ်ရပါတယ်ဆိုတော့ဒီလိုအနေအထားဖြစ်သွားတာကကျွန်တော်မြင်ရတော့ဒီအစိုးရတစ်ခုလုံးအနေနဲ့ပေါ့နော်ဆိုတော့ကျွန်တော်တို့ strategic direction လို့ခေါ်တဲ့မဟာဗျူဟာမြောက်တဲ့ကျွန်တော်တို့ဘယ်လိုသွားမယ်အစတဖြင့်ဒီလမ်းညွှန်ချက်တွေပျောက်နေစုဖြစ်ရတာလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဒေါက်တာရန်သူသိအနေရောခင်ဗျအခုတကယ်ဟို finally ကပေါ်လေဒီပေါ်ဒီကိုချိန်ကဥပဒေပြင်ဆင်ရေးကိုအဓိကဦးစားပေးလုပ်မယ်ဆိုပြီးသူဂရီလက်ပေးထားပါတယ်ဒါပေမဲ့ဒီတစ်နှစ်အတွင်းမှာတော့ဟိုဒါနဲ့ပတ်သက်လို့တိုက်ကြံလို့လောက်တာမမြင်ရတာဘာကြောင့်များလဲခင်ဗျာ
အဲကျွန်တော်မြင်တာတော့ဟိုအချင်းကြီးပြည်အောင်လို့ပေါ်ပါပေါ့လေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့မဆုံးရကြစတုံးတက်ပြီးတော့ဆန်းစစ်တဲ့အပိုင်းမှာအားနည်းချက်တွေရှိနေတယ်လို့မြင်ပါတယ်ဟုတ်တယ်အချက်လက်တွေကိုဆွေးဆောင်ပြီးတော့ဆုံးဖြတ်ဆောင်ရွက်တဲ့အပိုင်းမှာလည်းအားနည်းချက်တွေရှိနေတယ်လို့မြင်ပါတယ်အဲ့တော့ခွင့်ပြုတဲ့အခြေခံဥပဒေအချက်အလက်နဲ့ပတ်သက်လို့ရှိရင်ကျွန်တော်မြင်အားဖြင့်ဒါရှိကုန်ပွဲစပီကုန်ဝက်ခဲမှာပါတဲ့အတွက်ကြောင့်မလို့မဖြစ်မနေတော့ဆောင်ရွက်ဖို့လိုအပ်တယ်လို့မြင်ပါတယ်ဒါပေမဲ့ကျွန်တော်မြင်တာတော့ခွင့်ပြုတဲ့အခြေခံဥပဒေကိုနေနေရခြင်းအချက်ချင်းပြင်ပြရမယ်ကြောင်းပြရမယ်ဆိုတဲ့သဘောမျိုးဆိုလိုတာတော့မဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့လက်ရှိအပြောင်းအလဲမှာနောက်ထပ်ဖွဲ့စည်းပုံအခြေခံဥပဒေလက်ရှိဖွဲ့စည်းပုံအခြေခံဥပဒေနဲ့တွားလို့မရဘူးဆိုတော့တော့ဟို message တင်းစကားကိုတော့ပြည်သူလူထုကြားထဲမှာတော့အာဏာရပါတီရောအစိုးရရောလွတ်တော်ရောအမြဲတမ်းပေးနေဖို့လိုအပ်ပါလေ။နောက်အဲ့ဒီအချက်တွေကိုကြော်လွှားဖို့စဉ်းစားတဲ့နေရာမှာကျွန်တော်အများအားဖြင့်အစိုးရရောလွတ်တော်ရောတမတော်ရောတိုင်းမလက်နက်ကိုင်ဖွဲ့စည်းတွေရောနောက်နိုင်ငံရေးပါတီတွေရောနောက်အခြားဖက်ဖွဲ့စည်းတွေရောအားလုံးပါဝင်ပြီးတော့နိုင်ငံရေးရှိအဖြစ်စားပြီးတော့ဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်။အဲ့ဒီ NLD အစိုးရမှာအဓိကလိုအပ်နေတယ်လို့ကျွန်တော်မြင်တာနောက်တစ်ခုကတော့အာနိုင်ငံရေးပါတီတွေနဲ့အာဟိုထိပ်တွေ့ဆက်ဆံပြီးတော့ပူးပေါင်းလှုပ်ဆောင်မှုအပိုင်းမှာအများကြီးအားနည်းနေတယ်လို့မြင်ပါတယ်။နိုင်ငံရေးပါတီတွေရဲ့အကန့်အသတ်နားထောင်ဖို့လိုအပ်ပါတယ်။သူတို့ရဲ့အမြင်တွေသဘောထားတွေကိုတော့ကိုယ်နဲ့တူညီဖြစ်စီမတူညီဖြစ်စီတော့သူနားထောင်ပြီးတော့ဆက်စစ်ဆောင်ရွက်နိုင်မှုလိုအပ်တယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်တို့ဒီကျွန်တော်တို့အခုတော်တော်ရှင်ကြီးတွေကဒီ Facebook ကနေတွေ့ခဲ့တဲ့စာတစာကိုလည်းဟိုဖတ်ချင်ပါသေးတယ်
။ဟုတ်ကဲ့ပါရှင်။ကျွန်တော်မြင်ပြောရရင် NLD တာဝန်ယူဆကတိုင်းပြည်ကိုကျင်းနာခဲ့တဲ့ဖွဲ့စည်းပုံပြင်ဆင်မှုငင်းကြီးဖော်ဆောင်မှုကိစ္စတွေဟာယနေ့အချိန်ထိအရာမတင်သေးဘူးလို့ယူဆမိပါတယ်။အကောင့်ထဲဖော်လုံဆောင်နေရတော့မှန်ပါတယ်။ခုဆို NLD တာဝန်ယူလာခဲ့တာအလုံးသိတဲ့အတိုင်းတစ်ထည့်ပြည့်တော့မှာပါ။အရင်ဦးသိန်းစိန်အစိုးရလက်ချက်ကလည်းခုလောက်ပြောင်းလဲတိုးတက်တလောက်တော့အထိုက်လျောက်လုံးပြနိုင်ခဲ့တာပါပဲ။တရားဥပဒေစိုးမိုးမှုအပိုင်းမှာလည်းယောနေနေတာကိုအမျိုးမျိုးဖုံဖုံကြားသိနေရပါတယ်။ပြည်သူတရားအနေနဲ့ဆန္ဒစော်တယ်လို့ပဲပြောချင်ပြောတိုင်းပြည်တကယ်အရှင်ဟုန်နဲ့လှည့်လည်မြန်မြန်ပြောင်းလဲတိုးတက်တာကိုမြင်ကျင်းလာပါပြီ။ဘာဖြစ်လို့လဲဆိုတော့ကမ္ဘာကြီးကလှည့်လည်စွာပြောင်းလဲတိုးတက်နေပြီးမြန်မာပြည်ကြီးကိုထိုင်ဆောင်နေရမှာမဟုတ်လို့ပါ။အဲ့လိုမျိုးဦးစိုးမင်းကရေးသားထားပါ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျန်တဲ့ဟိုကျန်တဲ့ပုံကိုယ်တွေရှိပါသေးတယ်။ဒီမှာသူကစာရေးခတ်တူလိုမျိုးကျွန်တော်ဒီမှာတစ်ခါရက်ဖတ်သွားကြပါလေ။ဒီအကောင့်တစ်ခုကဦးစင်းဆိုတဲ့အကောင့်မှာကောင်းတယ်လို့ပြောရမှာတဲ့မဆိုးလို့ပြောရမှာပါတဲ့အားတော့မရပါဘူးတဲ့2008အခြေခံဥပဒေရှိနေပြီးလုံးချင်တာလုံးလို့မရဘူးအခြေခံဥပဒေကိုပြင်ဖို့ကြိုးစားပေးပါတဲ့နောက်တစ်ယောက်ကတော့ပေါ်ပေါ်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့နိုင်ငံရေးနဲ့ရှင်ရှင်းရင်တနည်းဆိုတော့ခဏလေးပဲပါတဲ့စေနာပြည့်နဲ့ခေါင်းဆောင်နဲ့အစိုးရဖွဲ့ကိုမဝေဖန်ခြင်းနေပါဘူးတဲ့အရင်စိုးရလို့ပြည်သူကိုအနိုင်မချရင်ပြည်သူတွေကိုမစော်ကားရင်ကျင်းပ်ပါပြီဆိုပြီးတော့သူကရေးပါတယ်ခင်ဗျာနောက်ကျွန်တော်တို့ဒီကိုရင်ပေါ်ဝင်မှုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကိုလည်းအခုတော့လည်းပြောချင်ပါတယ်တယောက်ကတော့ကျွန်တော်တို့ဒီမိုးညင်းရပါဥယုံရွှေရှင်ဖြစ်ပါတယ်ဥယုံရှင်ရဲ့သဘောထားဆွေးနွေးနေပါတယ
်အဲဟုတ်ပါဟုတ်ပါမင်္ဂလာပါဆရာဟောလေဥယုံရှင်လို့ခေါ်တာကိုဥယုံရှင်လို့ခေါ်တာကျွန်တော်အတိတ်ငယ်ပါလေဟယ်လိုကြားလို့ဆိုတာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာဆွေးနွေးနေပါတယ်ဟုတ်ကဲ့
အဲဟောလေကျွန်တော်တို့ဘယ်လိုဆိုတော့ဒီလွတ်တော်ကိုယ်စားလှယ်တွေကကျွန်တော်တို့ဆိုတော့အထက်ပိုင်းကဟို ဥမာပြည်သူလွတ်တော်ဥပဒေတော့ဆိုအင်မတန်တော့ပါတယ်ခင်ဗျာဒီအောက်ကဟိုအလွတ်တော်ကိုလည်းများလို့အီချင်းဟိုညံ့ချင်းနေတယ်ခင်ဗျာကျွန်တော်ဥမာဆိုရင်ဒီဆွေးနွေးမှုတစ်ခုဟာဗာလဲဆွေးနွေးရမယ်ဆိုရင်ဘယ်နေရာမှာဆွေးနွေးရမလဲဘယ်နေရာမှာဆွေးနွေးရမလဲတူတင်ပြင်ဆင်မှုကအင်မတန်နည်းတယ်ခင်ဗျာကျွန်တော်အဲ့လေပါရဲ့ဟုတ
်ကဲ့
နောက်ကျွန်တော်တို့ဒီပညာရေးဘက်မှာကျတော့ကျွန်တော်တို့ပြောဆိုတော့ဒီဖောက်ပတ်မှုရင်းအားကောင်းလာတယ်ဒါနဲ့အားကောင်းတော့ခဏတော့ဆရာများတို့ဆွေးနွေးသွားလို့ပဲဒီတကယ်အကောင့်ထဲမှာပေါ်ပေါ့အချင်းချင်းချထားတာဒီပေါ့နော်အဲ့စစ်စစ်ဖော်ထုတ်မှုမျိုးရှိသေးဘူးခင်ဗျဟုတ်နော်အင်တာအားနဲ့ခုကျွန်တော
်
ဒီရှိကျွန်တော်တို့ကလုံခြုံရေးပေါ့ဗျာဟိုကလုံခြုံရေးအသက်အန္တရာယ်နဲ့လုံခြုံရေးဥမာအဲကျွန်တော်တို့ဥကိုနီးကျန်လောက်ချာနဲ့ကိစ္စအပြစ်ကခံရတဲ့အစားတို့ကျွန်တော်တို့ဒီတော့နမခိပမှာကျွန်တော်တို့တောင်းဆရာပြစ်ကခံရတဲ့အစားတို့လိုမျိုးနောက်ရင်မန္တလေးမှာကျွန်တော်တို့ဒီမှာသနပြစ်တက်ခံလို့လုံခြုံရအင်တာအားနေတယ်ခင်ဗျာတို့မုန်းကြီးမှာလည်းဖြစ်နေခင်ဗျာအဲ့အားလေးပါလား
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တူကတော့ပလောမျိုးကကိုတိန်တို့ပါကိုတိန်တို့ရဲ့သဘောထားရဲ့လူရင်းတူရှင်ဆွေးနွေးနိုင်ပါခင်ဗျာ
ဟုတ်ပါတယ်အဲ့ဒီတနေ့ဒီထိမှန်နေတော့ဒီစဉ်နေကျွန်တော်ပြောချင်တာပါလေကျွန်တော်ကျွန်တော်မျိုးတော်ဒီမှုဘွဲ့ချောချမ်းမရတော့နေဆုံး session မှာသူကပါတီမီခံလုံမှာဆိုတော့လေကျွန်တော်ကလေဟိုလူတို့ကိုယ်စားလှယ်ကြီးပဲဒီမှုစီခီးကိုသွားနေတယ်မဟုတ်ပဲပါတီအများစုရဲ့အလုံးစုံချစ်တယ်အများကြီးပါတယ်အခုဆိုရင်ကျွန်တော်တို့ပါတီရဲ့အလုံးစုံချစ်တယ်ကိုယ်စားလှယ်ကြီးပဲအောက်ကနေရပြီးပြည်သူတွေသွားနေတဲ့ဒီမှုစီလမ်းကြောင်းဆိုရင်ဒီပင်ရပေးမှာတော်တော်ကိုအရန်နေနေပါတယ်စီလုံးမှုတွေလည်းအရန်ကြဆင်းလာပါတယ်။မကြောက်လဲဆိုတော့လွတ်တော်ကိုယ်စားကြီးပဲအခုနေရတယ်။လွတ်တော်ကိုယ်စားကြီးပဲဒီမှုစီကိုမတော်နိုင်ပါဘူး။ဒီသူတွေကျွန်တော်တို့ရဲ့ပါတီဝင်တွေအများကြီးပါမှာပဲသူတို့ကဒီမှုစီခီးကိုတော်နိုင်မှာပါ
။ဒီ
ကျွန်တော်တို့ပါတီဝင်တွေကလေဟိုဒီမှုစီရင်ဒီမှုပိုင်းပါလေတိတိညာပေးမှုအရန်နေတယ်။အရန်နေတော့လေဒီသူတွေနဲ့ရောပေးထားတဲ့လွတ်တော်ကိုယ်စားကြီးနဲ့ဒီသူတွေကြားမှာအဒီမှုကြီးစရာဒီမူကိစ္စဆိုတာဘာကြီးလဲလို့အဲ့လိုတောင်းပြနေကြပါပြီ
။ဟုတ်ကဲ့။
နောက်ပိုင်းကျွန်တော်တို့
ဟုတ်ကဲ့ကိုတင်တို့ကြီးကတော
့ဘယ်လိုပြောရမလဲခင်ဗျာ။ဟုတ်ကဲ့။ကျွန်တော်ကြီးကဆိုရင်ဘယ်လိုပဲကျွန်တော်ဒီမူစီရဲ့အရေးကအောက်ကနေရတယ်လို့ဖြစ်နေပါလေ။ပါတီလက်နေပြီးတော့ဟိုဒီသူ့ကျုပ်ပြည်လုပ်ငန်းလို့တာတော်တော်လေးအားနည်းလို့မြင်ရပါတယ်
။ဟုတ်ကဲ့ကိုတင်တို့ကြီးဆွနေပြကျေးဇူးပါ။ကျွန်တော်ဒီ Facebook ကဟိုစာကျန်နာလေးကိုလည်းကျွန်တော်ဖတ်ပြချင်ပါသေးတယ်။တစ်ဆက်ချင်းဒီမှာတယောက်ကတော့ wine law ဆိုတဲ့အကောင့်ပါရှင်ပါသူကတော့အရင်ဆိုကအနည်း90လောက်ခဲ့ပြီပါလေဘာကောင်းလဲဘာဘလောက်လောက်လောက်တည်းလဲ energy ပုံမှန်နားလည်စေချင်ပါတယ်တနည်းပဲရှိပါသေးတယ် energy အောင်မြင်ပါပါတယ်နောက်တူကတော့ချစ်မောင်ဆိုတဲ့အကောင့်ပါရှင်ပါသူကတော့ energy ဆိုရတဲ့တန်တန်နဲ့မပြည့်သေးပါဘူးအရင်ဆိုကတန်တန်နဲ့စာရင်အဖျားလောက်ပါတယ်ဘာကြောင့်များ energy ကိုအပြစ်တင်နေကြတာလဲကျွန်တော်တို့ကတော့အပြစ်တင်မှုလည်းမဟုတ်ပါဘူးအားနည်းချက်အားတက်တဲ့ဒီမှာပဲပြင်နိုင်စင်နိုင်တာရှိတယ်ကောင်းတာရှိတယ်ဆိုရင်လည်းဆက်လုပ်ဖို့ပဲရည်ရွယ်ပါတယ်ဆိုတော့အခုကျွန်တော်အစီအစဉ်လေးအဆုံးမကြိုင်မှာအဆုံးတက်တော့မှာပါအဆုံးမတက်ခင်အချိန်ရတော့ကျွန်တော်ဒီပြင်နယ်ဆွေးနွေးမယ့်ပုဂ္ဂိုလ်မျိုးကသဘောထားအချင်းချင်းသိနေပါတယ်အစိုးရတက်တန်တနည်းဆိုတာတကယ်တော့အစိုးရတက်တန်လေးပုံတစ်ပုံမှာမကြိုင်မှာဆိုလည်းဒီဈာပြေရွေးကောက်ပွဲလောက်ပါတော့မယ်ဆိုတော့ဟိုနေရာသိရမြားစားမှာမဟုတ်တဲ့လွတ်တော်ထဲမှာအများစုဖြစ်တဲ့ NA အနေနဲ့တော့စိုးရိမ်စရာတော့မဟုတ်ပါဘူးဒါပေမဲ့ဟိုလက်ရှိအစိုးရအခုတွားနေတဲ့နှုံတွားနေတဲ့မူဝါဒကြီးတိုင်းဆိုရင်အနေကြီးအစိုးရတို့ကရှေ့လာလာနေနဲ့နောက်ဟိုလင်းနေရွေးကောက်ပွဲအတွက်ကောအလားလာကောင်းနိုင်ပါမလားကိုအောင်သူကြီးအမြင်ဆွေးနွေးပါဦးခင်ဗျဟ
ုတ်ကဲ့ဟို NLD အနေနဲ့ကတော့ဒီပြည်သူလူထုပေါ့နော်သာမန်အောက်ခြေပြည်သူအများကြီးမှာတော့ဟိုထောက်ခံမှုရှိနေတော့ပါပဲဆိုတော့ဒါပေမဲ့ဒီကပ်ပို့ပြီးတော့ကျွန်တော်တို့စောင့်ဆောင်မှုပြဖို့လိုပါတယ်ဆိုတော့ဒီမှာဒါမှပဲကျွန်တော်တို့တိုင်းပြည်ရဲ့ဟိုဖွံ့ဖြိုးရေးနဲ့ရေရှည်တည်ငြိမ်မှုအတွက်ဖြစ်နိုင်ပါပါဆိုတော့ဘာဖြစ်နေလဲဆိုတော့အခုအနေအထားမှာတခုခုပြောလိုက်လို့ရှိရင်အများစုက2008ဖွဲ့စည်းပုံအခြေခံဥပဒေကိုပဲလက်ညှိုးထိုးပြီးတော့အပြစ်တင်နေတဲ့သဘောတွေ့ရပါတယ်ဆိုတော့ဒါအဲ့လိုဆိုလို့ရှိရင်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့ခဏဖယ်စဉ်းစားကြည့်ပါလို့လက်ရှိ NLD အစိုးရကဒီထက်ပွင့်လင်းမြင်သာလုပ်လို့မရဘူးလားပေါ့လက်ရှိ NLD အစိုးရရဲ့ခေါင်းဆောင်တွေကလက်စင်မိကုံပြောတာမျိုးရှင်းပြတာမျိုးလုပ်လို့မရဘူးလားဒါတွေကကျွန်တော်ထင်တယ်2008ဖွဲ့စည်းပုံနဲ့မဆိုင်တော့ဘူးထင်ပါတယ်ဒါကြောင့်လည်းတိုင်းပြည်ရဲ့စီးပွားရေးကိုဦးစားပေးလုပ်တဲ့ကိစ္စမျိုးကလည်းဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကနေဟိုကင်းလွတ်တဲ့ကိစ္စမျိုးရှိပါတယ်။နောက်တစ်ခါကျတော့ကျွန်တော်ပြင်လာကတော့ခုနတယောက်လည်းဆွေးနွေးသွားပါတယ်။ဒီမိုကရေစီမြင့်တင်ထွန်းကားရေးကိစ္စကဒါကဒီတက်မတော်နဲ့လည်းဘာမှဒါနကောစားဖြစ်စရာမလိုဘဲနဲ့ကိုယ့်ဘာသာကိုတိုင်းပြည်ထဲမှာဒီမိုကရေစီထွန်းကားဖို့လုပ်နိုင်တဲ့ကိစ္စတွေရှိပါတယ်။ဆိုတော့ဒါမျိုးတွေကိုကျွန်တော်တို့ဟိုဦးစားပေးလုပ်တဲ့လို့မြင်ပါတယ်။ဆိုတော့နောက်တစ်ချက်ကတော့ကျွန်တော်တို့နိုင်ငံရေးကျင်းပတဲ့ကိစ္စပါ။ခုနကလည်းကျွန်တော်စည်းရင်းကိုပြန်ကြည့်တော့ ဒီကျွန်တော်တို့2018 February ဆိုရင်အထိပေါ့နော်အဲ့ဒါဆိုလို့ရှိရင် AAPP လို့ခေါ်တဲ့ဒီနိုင်ငံရေးအကြီးအကဲဆောက်ရှောက်ရေးအတွင်းကပြောရတာကျွန်တော်တို့ဒီမှာနိုင်ငံရေးကိစ္စတွေကြောင့်ဖန်ဆီးခံရတဲ့သူ292ယောက်ရှိပါတယ်ဆိုတော့ဒီကိစ္စတွေကိုကျွန်တော်တို့အစိုးရအနေနဲ့ကိုယ်လွှင့်ပြီးရှုထားဖို့မသိဘူးဆလုတ်ပေးတဲ့လူတွေဆလုတ်ပေးတဲ့မှာလည်းအမှုဆွဲဆိုပြီးတော့ရင်ဆိုင်ရတဲ့ခေတ်ကြီးလည်းအမှုပိတ်ပေးတာတွေစသဖြင့်ဒါတွေကအများဆုံးလုံးဝမလုပ်နိုင်ပါဘူး။ဆိုတော့ကျွန်တော်တို့ကဒီနိုင်ငံရေးအစိုးရဖြစ်တဲ့ဒီမိုကရေစီဥတီရဲ့အစိုးရဖြစ်တဲ့ဆိုလို့ရှိရင်ဒီကိစ္စတွေကလုံးဝလုံးပြရမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ဟိုအချိန်က second 30လောက်ရှိပါသေးတယ်။ဒေါက်တာရန်မျိုးသိန်းကိုလည်းအချိန်ကိုကျွန်တော်ဆွေးနွေးစေချင်ပါသေးတယ်။ဆိုတော့အနေအနေနဲ့ရှေ့မှာဘလို့ဒီဝါရီနဲ့အခက်အခဲတွေကိုကြော်လောတင်တယ်လို့မြင်တယ်ခင်ဗျာ။
ကျွန်တော်ကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နေတဲ့ပေါ်လေဒီဒေါက်ဆန်ဆူချီပေါ်မှာလူလူရဲ့ထောက်ထားမှုယုံကြည်မှုနော်ကျောင်းမလို့ရွေးချယ်စရာမရှိလို့စက်ပြီးထောက်ခံနေရတဲ့ဆိုတဲ့အပေါ်မှာနော်တာယာနေလို့မဖြစ်ဘူးလို့ကျွန်တော်မြင်ပါတယ်အဲ့တော့ဒါနဲ့ဒီနေ့အတွင်းမှာနော်ကိုယ့်ရဲ့အားနည်းချက်တွေကိုယ့်ရဲ့လိုအပ်ချက်တွေကိုအမြန်ဆုံးပြည့်အောင်လုပ်ပြီးတော့အမြန်ဆုံးပြင်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ့
နောက်ချက်ကတော့အားနည်းနိုင်ငံမှုတိုက်ချက်ရေးပြည်ပြည်ရောဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်ကတိုက်တွန်းချက်ပါ
โอเคเจตุทุกท่านมาเลยครับเนี่ยปาวันซุนิปิจาเนี่ยปกติอารมณ์เนี่ยช่วยชื่นชมนะครับ